ကချင်းပြည်နယ် KIA ဌာနချုပ်လိုင်းစားအနီးရှိနန်ဆန်းရံကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့ KIA အကြာပြီးခဲ့တဲ့ဇူလိုင်လဆန်းကစတင်ပြီးစစ်ရေးတင်းမာလာခဲ့ရာကဗမော်မြေကြီးနားလမ်းတစ်လျှောက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါအထူးသဖြင့်ဗမော်မြေကြီးနားကားလမ်းကဝိုင်းမော်မြို့နယ်ဂါယာရံတပတ်ကစုနယ်နန်ဆန်းရံစတဲ့ကျေးရွာတွေနဲ့မိုးမောင်မြို့နယ်အတွင်းကမဒီးရံလက်ချားရံနဲ့ခါလာရံစတဲ့ကျေးရွာတကြောမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီကနေ့မနေ့မှာတော့နန်ဆန်းရံကျေးရွာတစ်ဖက်ကမ်းရှိလွိုင်လန်းအောင်ဂျာဘက်တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်တာပြီးရှိခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးက VOA ကိုပြောပါတယ်
ဒီမှာတော့ကြည့်ပေါ့ဒီလိုင်းလုံးအောင်ချာတဲ့မှာတိုက်ပွဲတွေရှိပါကြ။ဒီကွန်ဖရင့်ကနေလည်းလက်နေချင်းနဲ့ပြစ်တယ်ကျွန်တော်တို့ဘက်ကနေလည်းလက်နေချင်းနဲ့ပြစ်တယ်ရှိပါကြ။မြေလေလောက်ဆိုရင်တော့လည်းလုံးအောင်ချာပတ်ဝန်းကျင်ကမှာစစ်ကောင်စီဘက်ကနေလေချောင်းနဲ့လာပြီးမှပုံချဲတဲ့အခြေအနေတွေရှိပါတယ်ခင်ဗျ။တုံးကျင်လောက်လာတယ်လို့တော့သတင်းပြတ်ပါတယ
်။ဒါအပြင်အခြေအနေအသေးစိတ်ကိုတော့မသိရသေးကြောင်းလဲသူကပြောပါတယ်။ဒီကနေ့တိုက်ပွဲဟာပြီးခဲ့တဲ့စနေနေ့ကမိုးမောင်မြို့နယ်နန်လန်းရွာနဲ့ဥထန်းလန်ရွာအကြားရှိတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်ကအရာရှိအပါဝင်တပ်သားတချို့အဖမ်းဆီးခံရပြီးနောက်ပြင်းထန်လာတာဖြစ်ပါတယ်။စနေနေ့ကအာလောပွန်အနီးရှန်ထုံးပွန်တပ်စခန်းကစစ်ကောင်စီတပ်သားတွေဟာနွမ်လန်းတပ်စခန်းကိုရိတ်ခါလာယူစဉ် KIA ကကြားပြတ်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်သားတချို့ဖမ်းဆီးခံခဲ့ရတာရှိကြောင်းမိုးမောက်ဒေသခံတူကပြောပါတယ
်။အလောဘုံအောက်ဒီချောင်းတုံးတွင်းဘောနာဟဲ့တောင်ကအဲဒီမိနိုင်တိုင်းမှာဟိုရခာအယူလာပါအဲ့ဒါကိုဒီအဲ့ဒီတောင်ရှင်မှာဆောင်းတဲ့အားနဲ့ပြေလို့မှာတက်တက်ဖြစ်တာပေါ့။အဲအဲ့ဒါသူကဆင်းချက်တော့ဆန်းရွာရောက်ဆင်းချက်တော့ပြောတယ်။အဲ့ဒါဒီမိနိုင်ဟိုတိုင်းချင်းမှာတော့ရှင်ရတော့ရောက်ခဲ့တယ်ခဏရွာတော့တို့လက်ထက်ရောက်သွားပြီ။တေတာရှင်သားတော့ကျွန်တော်တို့လည်းမသိဘူးဒါမဲ့ဟိုဘက်မှာကျန်ထားတာကလည်းခဏရောက်ထဲမှာပူကြီးပါတယ်
။ဒီသတင်းကိုဗိုလ်မှူးကြီးနော်ဘူးကလည်းဟုတ်မှန်ကြောင်းအတိအပြုပြောဆိုပြီးစစ်ကောင်စီတပ်သားတချို့ဖမ်းဆီးခံရပြီးတဲ့နောက်ဒဏ်ရာနဲ့တေဆုံးသူတဦးရှိကြောင်းလည်းပြောပါတယ်
။ဒီတော့ဘုံမြနဲ့နယ်လန်းချာကဒုထန်ရဆိုတဲ့ယွာနာမှာတက်ပွဲဖြစ်တယ်တဲ့။ဆိုတော့အဲ့မှာတချို့တရားတော့အဲ့မှာကြသွားတယ်တချို့စစ်သားတွေကိုတော့အချင်းဖမ်းမိတယ်ဆိုတဲ့သတင်းတွေကြားပါတယ်ဒါပေမဲ့အချင်းဖမ်းမိတာကတော့ဒဏ်ရာရပြီးမှထွက်ပြေးလို့မရတဲ့ခြေနေအင်းမှာဖမ်းရတဲ့သဘောမျိုးရှိပါတယ်အားလုံးကတော့၅ယောက်ဖမ်းမိတယ်လို့ပြောပါတယ်အဲ့တော့အဲ့ဒီ၅ယောက်ထဲက၃ယောက်ကတော့အဲ့ဒီဖမ်းမိတဲ့မသားအဲ့ဒီအချင်းမှာပြန်မပြေးသွားတယ်ဆိုတဲ့သတင်းကပြန်ပို့လာတာရှိပါတယ်ခင်ဗျာဘရကုနောက်ဆုံးကတော့အဲ့ဒီဖမ်းမိတဲ့အဖွဲ့ကြီးကတော့ဘယ်လိုချိန်နေရှိတယ်ဆိုတာတော့တို့ရောကတော့အမြင်သေးပါဘူ
းဖမ်းဆီးမိခဲ့တဲ့သူတွေကိုတော့ဂျနီဘာသဘောတူစာချုပ်နဲ့အညီဆက်ဆံသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်သားတွေကို KIA နဲ့အတူရခိုင်တပ်တော် AA ပူးပေါင်းပြီးဂျားဖြတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းရေးသားကြပါတယ်နန်ဆန်းရံရွာဘက်မှာတိုက်ပွဲတွေပြင်းထန်နေချိန်ဒီကနေ့မနေ့9နာရီလောက်မှာတော့ဖားကံမြို့နယ်တနိုင်းအသွာလီရိုလမ်းမကြီးပေါ်ကရှဒူဇွတ်ရွာအနီးမှာ KIA နဲ့ပြည်သူစစ်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ KIA ကာကင်စခန်းတစ်ခုကိုပြည်သူစစ်တပ်ဖွဲ့ကသိမ်းယူတာဖြစ်ကြောင်းပြောပါတယ်
။ KIA တိုက်ရင်းစစ်လေလက်အောက်ခံနေပေါ့ရှစ်ကာကင်တစ်ခုကိုပြည်သူစစ်ကပြည်သူစစ်မင်းစစ်နာဖွဲ့နေအဖွဲ့ကြီးလာပြီးမှအတင်းလေဆိုတဲ့တရင်ကတော့ရပါတယ်။ဒါပေမဲ့ဟိုအချိန်နေသေးစုကိုတော့မရသေးပါဘူး။
တိမ့်ပိုက်ခံရတဲ့စကန်းဟာရှဒူဇွတ်ရွာနဲ့ငားမိုင်အကွာမှာရှိတာဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းမှာတီယန်ဇွတ်နဲ့တန်ဖဲရွာအနီးမြစ်စုံဒေသမှာစစ်ကောင်စီတပ်ကလှုပ်ရှားမှုတွေရှိနေပြီးဒါဆွမ်ပရံဘုံမြို့နယ်အတွင်းစစ်ရေးတင်းမာလာမဲ့အခြေအနေဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။စက်တင်ဘာ20ရက်နေ့ကစွမ်ပရာဘုံမြို့နယ်ပူတာအိုမြကြီးနာကားလမ်းရှိဒရူခကျေးရွာကစစ်ကောင်စီတပ်စခန်းကို KIA ကသိမ်းယူခဲ့တာပါဒါကိုစစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်မဲ့အခြေအနေဖြစ်သုံးသပ်တာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းအခြားစည်ရေးတင်းမာတဲ့ဒေသတွေကတော့ဖားကံမြို့ပတ်ဝန်းကျင်ဒေသပဲဖြစ်ပါတယ် တရပိုင်းမှာ KIA ကစစ်ကောင်စီတပ်စခန်းနဲ့ရဲစခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့တာရှိသလိုစစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်တာတွေရှိခဲ့ပါတယ်ခင်ဗျာ